ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလဟဲနဲ့နန်းရုံမြို့နယ်တွေမှာဒီဝက်သက်ယောဂါကြောင့်သေဆုံးသူတွေထပ်တိုးလာရတယ်လို့သိရပါတယ်ရှင်အခုလက်တော်အခြေအနေကဘယ်လိုများရှိနေလဲရှင
်ကျွန်တော်နာဂဒေသမှာဖြစ်နေတဲ့လောဆယ်ယောဂါ၅မျိုးရှိနေပါတယ်ခင်ဗျအဲ့ဒါကတော့ဝက်သက်ယောဂါရယ်ဝမ်းလျှော်ဝမ်းပြက်ရယ်တုပ်ကွေးရယ်ငှက်ဖြားရယ်ပြီးတော့မှအသက်ရှူကြက်ပြီးတော့မှပန်းနာရင်ကြက်ပုံစံမျိုးပေါ့နော်ကျွန်တော်ဒါအခုလိုလိုဖြစ်နေတဲ့ယောဂါ၅မျိုးပေါ့နော်တေဆုံးသူကျွန်တော်တို့ဒီအစုရကသူတို့စပြီးတော့ဂင်တွေတဲ့ချိန်ကနေဒီနေ့ထိကတော့အစုရမှတ်တမ်းမှာ40တယောက်ရှိတယ်။ဒါပေမဲ့ဒီယောဂါဟာကျွန်တော်တို့မတ်လအပီလဂရင်းနဲ့စပြီးတော့မှဖြစ်လာတဲ့အတွင်းစုစုပေါင်းတေတဲ့စီးင်းကျွန်တော်တို့65ယောက်ရှိပြီခင်ဗျာ။ဒီချိန်ထဲမှာပဲ90ခံထားတဲ့ယောဂါ200ကျော်ရှိနေတယ်။အဲ့ဒီဟာကကျွန်တော်တို့လည်းနေနိုင်မျိုးနေမှာပေါ့နော်
။ကုသခံထားရတဲ့သူတွေကိုရောဘယ်နေရာတွေမှာကုသရေးပိုင်းတွေများဆောင်ရွက်ပေးနေလဲရှင်။
အခုတော့ဒီဈေးဝန်ကုတရေကတော့ဟိုပြောင်းစုဆွေးရနေပြီးတော့နေပီတော်ကဆရာဝန်ကြီးရေပြီးတော့မှတိုင်းဒေတာကြီးကနေဟိုဆရာဝန်ကြီးရေစစ်ဘက်ကဆရာဝန်ကြီးရေပြီးတော့မှဒေတာမှာရှိနေတဲ့ကျမရေးဌာနကဆရာဆရာမတွေရေပူးပေါင်းပြီးတော့မှကျွန်တော်တို့ဒီရွာတွေမှာကျွန်တော်တို့ဈေးဝါးတွေကုတပေးနေတယ်ပေါ့နော်ဒါပေမဲ့ဖြည့်ရောက်မှုတော့မရှိနေဘူးဖြည့်ရောက်မှုမရှိနေဘူးဆိုတော့ဘာဖြစ်လို့လဲဆိုလို့ရှိရင်ဆရာဝန်ကြီးအောက်ပိုင်းကလာတဲ့ဆရာဆရာဝန်ကြီးကဒီဒေတာကိုကျွန်တော်လမ်းပန်းဆက်တွေခက်ခက်ခဲနဲ့လာရတဲ့အခါမှာဒီမှာသူတို့ကိုယ်တိုင်ကဟိုမှာဟိုစေကုဖို့လိုအပ်နေတဲ့အခြေအနေမျိုးဖြစ်ဖြစ်သွားတယ်ပြီးတော့တစ်ချိန်တည်းမှာပဲသူတို့ကတယောပြီးတယောကာကွယ်ဆေးတွေလိုက်ထိုးပြီးတော့မှပြန်သွားတဲ့အခြေအနေဖြစ်နေတယ်ချိန်ပြည့်ဆောင်လျှောက်တဲ့ဆောင်လျှောက်မှုမျိုးတော့မရှိဘူးဆိုတာနေပြည်တော်ဒီလိုဖြစ်နေတယ်ပေါ့နော်
ကုသမှုမှာထိန်းချုပ်ဖို့အတွက်ဘယ်လိုမျိုးအခက်အခဲတွေကြုံတွေ့နေရလဲရှင
်။နံပါတ်1တစ်ချက်ကတော့ကျွန်တော်တို့လမ်းပန်းဆက်တွေအမှန်တမ်းခက်ခဲတယ်။ခက်ခဲတဲ့အခါမှာကျွန်တော်တို့ဒီဆရာဆရာဝန်မတွေဟာဒီမန္တလေးကနေပြီးတော့ခန္ဒီလေရင်နဲ့သွားခန္ဒီကနေပြီးတော့မှကျွန်တော်တို့လက်ရဲကိုကျွန်တော်တို့ကားတို့မဟုတ်ဆိုင်ကင်နဲ့သွားပြီးတော့မှလက်ရဲရောက်လာတဲ့အခုဟိုယောဂါဖြစ်ပေါ်နေတဲ့ယောဂါတွေကိုပြန်ပြီးတော့သင့်ဆိုင်ကင်နဲ့နှစ်ရက်ဒါမှမဟုတ်လို့ရှင်3ရက်ဒီလိုမျိုးခီးသွားရတယ်ပေါ့နော်။ဆိုတော့ဒီဟာကပထမဦးဆုံးအခက်ခဲဒုတိယအခက်ခဲကဘာလဲဆိုလို့ရှိရင်အခုဒီယောဂါကြီးအရန်ဖြစ်မှဒီအစကနေပြီးတော့ဆက်ဆက်ဝင်နေလွတ်တဲ့အခါမှာကျွန်တော်တို့ယောဂါကိုထင်းချဖို့ဒီမှာမှအခက်ခဲနေတယ်။နောက်အခက်ခဲတစ်ခုကဒီဆရာဆရာဝန်မတွေကလည်းပဲဟိုကျွန်တော်တို့စီးပို့တဲ့အခါမှာခုနပြောလိုပဲသူရဲ့ cost ကိုပြီအောင်ကိုဆောင်ရှောက်ပြီးတော့မှအဲ့လိုမျိုးတစ်ပတ်နှစ်ပတ်အဲ့လိုမျိုးဆောင်ရှောက်ပြီးတော့ကုတာမဟုတ်ဘဲနဲ့သူကဟိုအစွန်းလိုက်ပြုံးလိုက်တယောပြီးတယောဝင်ပြီးတော့ကုနေတဲ့အခါမှာဆောင်ရှောက်မှုအပြည့်အဝမရှိတဲ့အတွက်ပို့ပြီးတော့မှဒီဟာကကျွန်တော်ယောဂါကိုထင်းချနိုင်မှုမရှိဘူးပေါ့နော်
ဒီနာဂဘတ်ကိုပို့ဖို့အတွက်အစားအစာနဲ့ဆေးဝါးတွေပေါ့နော်မန္တလေးမြို့ကလေစိတ်မှာရောက်ရှိနေပြီးတော့ဒီပို့ဖို့လည်းအခက်အခဲဖြစ်နေရလို့သိရတယ်ရှင်အဲ့ဒါကရောဘယ်လိုပုံစံမျိုးဖြစ်နေရလဲရှင
်ကျွန်တော်တို့ဒီမန္တလေးလေစိတ်မှာရောက်နေတဲ့အခါမှာကျွန်တော်တို့လေကြောင်းလိုင်းတွေကပစ္စည်းတွေလေကြောင်းတွေမဟုတ်ဘူးသူတို့ကခီးတွေစီးတဲ့လေရင်ဖြစ်နေတယ်ဆိုတော့ဒီခီးတွေစီးတဲ့လေရင်ဖြစ်နေတဲ့အတွင်းသူတို့မှာဟိုခီးတွေလေးရှိတယ်ခီးတွေအကုန်လေးရှိတယ်အဲ့ဒါကြောင့်မို့ဒီကေစီဟစ်ပစ္စည်းကိုသူတို့စီမှာနေရလေရင်ပေါ်မှာတင်လို့ရတဲ့ဝင်ဆက်မှကျွန်တော်တို့တင်ပေးမယ်ဆိုတဲ့အားမျိုးတစ်ခုဖြစ်နေတယ်ဟိုလေကြောင်းကလည်းပဲကျွန်တော်တို့မန်လေးနဲ့ခန်းတီးကလည်းလေကြောင်းကလည်းနေ့တိုင်းလိုလိုမရှိဘူးတုံးကြောင်းပဲရှိတယ်မြမအေယာဝေးရရန်ကုန်အေယာဝေးရမန်းရတနာပွင့်ရကျွန်တော်ရလေကြောင်းကတုံးကြောင်းရှိတယ်နေ့တိုင်းလေရင်မရှိတော့အရောက်ဖို့အခက်အခဲဖြစ်နေတဲ့အတွက်ကျွန်တော်မန်လေးလေစိတ်မှာစိတ်တချင်အခု900-800လောက်ကျွန်တော်တို့တောင်းတင်နေပါတယ
်တန်နေတာကြီးအစိုးရအနေနဲ့ပေါ့နော်နာဂဘတ်ကလက်ရှိဖြစ်ပေါ်နေတဲ့ခြေနေတွေနဲ့ပတ်သက်ပြီးဘယ်လိုများဆောင်ရွက်ပေးနေလဲရှင
်ညံဆုံးဟိုကေစီရီလုပ်ပြီးကိုကျွန်တော်တို့တိုင်းဒေတာကြီးအစိုးရကိုပြောတယ်ဒါပေမဲ့တိုင်းဒေတာကြီးအစိုးရကလည်းပဲကျွန်တော်တို့ကမလုပ်ဘူးမဟုတ်လုပ်နေတယ်ဒါပေမဲ့သူတို့ကဒီဟာကိုအမြန်ဆုံးဆောင်ရွက်ပေးနိုင်တာမရှိဘူးကျွန်တော်တို့ဒီကေစီရီပစ္စည်းတွေကိုသူတို့စီမှာလာပို့ပါသူတို့ကနေပြီးတော့မှရေချောင်းနဲ့ပို့ပေးမယ်လို့ပြောတယ်ဆိုတော့ရေချောင်းနဲ့ကကျွန်တော်တို့မုံရွာကနေပြီးတော့မှပစ္စည်းတွေခန်းတီးရောက်ဖို့ဆိုတာကကျွန်တော်တို့အနည်းဆုံး3ရက်လောက်လိုအပ်တယ်ချိန်လျှော့ချချင်လို့ကျွန်တော်တို့မန်လေးကနေပြီးတော့မှခန်းတီးကိုကျွန်တော်တို့တွားရမယ်ဆိုတနာရီ15မိနစ်အတွင်းကျွန်တော်တို့ဒီပစ္စည်းတွေကိုခန်းတီးကိုရောက်နိုင်တယ်ကျွန်တော်တို့ကအဲ့ဒါကြောင့်ဒီလေချောင်းနဲ့အမြန်ဆုံးကျွန်တော်တို့ခန်းတီးတာမှမဟုတ်ရှိလက်ရေကိုကျွန်တော်တို့ရောက်ချင်တယ်တန်တဲ့ emergency မလိုတဲ့ဟာတွေကိုတော့သူရပြောတဲ့အတိုင်းပုံကြက်တက်တာအောင်ကျွန်တော်ရေချောင်းလမ်းနဲ့ကျွန်တော်တို့ပို့ချင်တယ်အခုတိုင်းဒေသကြီးအစိုးရလည်းကိုကျွန်တော်တို့ပြောနေတဲ့ဟာကိုသူတို့နားမလည်ဘူးဖြစ်နေတယ်ဒါမှမဟုတ်လို့ရှင်လည်းပဲနားလေလက်သားနဲ့ဒီဒေတာကိုကျွန်တော်လူရှုပ်ထားတဲ့သဘောမျိုးနဲ့ထားမျိုးမှရှိနေတယ်ခင်ဗျ
အခုလိုဖြစ်ကြပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်